စကိုင်းတိုင်းရင်းမပင်မြို့နယ်နှောရွာရွာသားချေးရွာတွေဘက်ကမေလ15ရက်မနေ့အစောပိုင်းမှာစစ်ကောင်စီတပ်တွေကပြစ်ခတ်ဝင်လာပြီးတော့နေအိမ်တွေမိရှို့ဖျက်ဆီးသွားသလိုကနေမြို့နယ်မှာလည်းတိုက်ပွဲတွေဖြစ်ပွားနေတယ်လို့ဒေသခံတွေက VOA ကိုပြောပါရယ်။ရှဟန်းတန်ကားပါမကြမ်းရွာလုံးကျွန်းအသက်လူထွက်ပြေးတိမ်းရှောင်နေကြတဲ့ဒေသခံတောင်းတချီရှိတယ်လို့လည်းဒေသခံတွေကပြောပါရယ်။ရန်ကုန်ကပေးပို့လာတဲ့တင်းကိုတော့မတင်ကြီးထိုက်ကတင်ပြထားပါရယ်။
ရင်းမပင်မြို့နယ်နှောရိုးချေးရွာရွာသားချေးရွာတွေဘက်မှာမေလ15ရက်မနေ့အစောပိုင်းလောက်ကစစ်ကောင်စီတပ်တွေပြစ်ခတ်ဝင်လာပြီးနေအိမ်တချို့မိရှို့ဖျက်ဆီးသွားတယ်လို့ရွာသားရွာခံတဦးက VOA ကိုပြောပါတယ်မနေ့အစောပိုင်းမှာရွာသားချေးရွာနဲ့တမိုင်အကွာအဝေးလောက်မှာစစ်ကောင်စီရင်တန်းတွေမိုင်းဆွဲတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်တွေလက်နက်ကြီးလက်နက်ငယ်နဲ့ရွာတွေပြစ်ခတ်ဝင်လာလို့ရဟန်းတန်ကပါမကြမ်းဒေသခံပြည်သူတွေရွာလုံးကျွတ်အသက်လူထွက်ပြေးနေရတာလို့ရွာသားဒေသခံကပြောပါတယ
်။မနေ့ဟို၄နာရီခရေရသူတို့လက်မကြီးနဲ့ရင်းမပင်ကစဖွဲ့တယ်လေ။ဒါရီရသူတို့ကောင်းနေဆိုလို့ရမှာရဲ့တော့ပြစ်တာပြီးတော့ဝင်လာရဗျ။အားလုံးရွာလုံးကျွတ်ပြေးရတာပါဗျ။အတန်းငါတော့ပါမကြံပြေးရတာပါဗျ။ကျွန်တော်တို့ရွာအရှိကိုပြန်တဲ့အခါကျွန်တော်တို့ရွာကိုကောင်းနေတော့နိုင်ရပြီးတော့ခုလိုမိုင်းဆဲတိုက်ခိုက်တာလည်းရှိရဗျ။ရှိတယ်ဗျ။အဲ့ဒါကြောင့်မို့ကျွန်တော်အထင်ကတော့အဲ့ဒါကြောင့်သူတို့ကားတွေရပြီးတော့ကျွန်တော်တို့ရွာကိုကလေးဆက်ပြစ်ပြီးခတ်ပြီးတော့ဒီအောင်လုံးတက်ခိုက်လို့မီးရှို့တာပါဗျ။အိမ်ကြီးကတော့ကျွန်တော်ဖယ်လို့အထက်၅လုံးအနည်းဆုံးတော့လောင်လောက်တယ်ဗျ
။မြောက်ရမားပြည်သူ့ကာကွယ်ရေးတပ်ဖွဲ့တာဝန်ရှိသူကိုခန့်ကတော့သူတို့အဖွဲ့ဟာပလဲနယ်ကနေပြန်လာတဲ့စစ်ကောင်စီရင်တန်းထွေကိုရင်းမပင်မြို့ရှေချမ်းကောင်းစင်ချေးရွာနာမှာမိုင်းဆွဲတိုက်ခိုက်ခဲ့တာဖြစ်ကြောင်းပြောပါတယ်။
ဒီမှာပြင်မျိုးရဲ့အခြေပဲကောင်းစင်ရဲ့နန်းမှာပေါ့ငါးကန်လေးရှိတယ်အဲဒီငါးကန်နန်းလေးမှာကျွန်တော်တို့ဒီညောင်မပြည်သူ့ကာကွယ်ရေးတပ်ဖွဲ့ရဲ့ IP မှာမိုင်းနဲ့ကျွန်တော်တို့တိုက်ခိုက်တယ်တိုက်ခိုက်တဲ့မိုင်းဆွဲလိုက်တာပေါ့နော်အဲဒီရင်နန်းကိုအဲဒီမှာကတော့သူတို့ဒီဂန္ဓုစက်ကောင်ပြည်သက်ကအကားစီးမိလောင်သွားပြီးတော့လုံးဝကိုပျက်စီးသွားတယ်အဲဒီမှာလည်းဒီသူတို့ရဲ့တပ်ဖွဲ့ဝင်တွေဒီဆုံးတာရှိတယ်ထိခိုက်ဒဏ်ရာရတာရှိတယ်
စစ်ကောင်စီတပ်တွေဟာမိုင်းဆွဲတိုက်ခိုက်ခံရပြီးအထိအခိုက်များခဲ့တာကြောင့်နှောယူကြီးရွာနဲ့ရွာသားကြီးရွာဘက်ကိုပြစ်ခတ်ဝင်လာပြီးနေအိမ်တချို့ကိုမိတင်ရှို့သွားတာလို့ဆိုပါတယ်။အခုရက်ပိုင်းစကိုင်းတိုင်းတဲကကြီးရွာတွေကိုစစ်ကောင်စီတပ်တွေကတရားဝင်တရွာထွက်နေမြေရှင်းလင်းရေးလုပ်နေတာမို့ဒေသခံပြည်သူကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲတွေဆက်တိုက်ဖြစ်နေပါတယ်။မေလ15ရက်နေ့မနေ့ပိုင်းမှာပဲကဏီမြို့နယ်အနောက်ဖက်ချမ်းချောင်းမကြီးရွာတဝိုက်မှာပြည်သူ့ကာကွယ်ရေးပူးပေါင်းတပ်တွေနဲ့စစ်ကောင်စီကြားတိုက်ပွဲဖြစ်ပွားနေတယ်လို့ကဏီမြို့နယ်ပြည်သူ့ကာကွယ်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူကိုထွန်းထွန်းဦးကပြောပါတယ်။တိုက်ပွဲတွေကြောင့်ချောင်းမအနောက်ရွာချောင်းမအရှိရွာအပါအဝင်ကြီးရွာ6ရွာထက်မနည်းတောင်းနဲ့ချီတဲ့ဒေသခံတွေအိုးပြစ်အိမ်ပြစ်ဘေးလူရကိုထွက်ပြေးနေကြရတာလို့ကိုထွန်းထွန်းဦးကပြောပါတယ
်။ဒီနေရာတဲ့ဒီရွာကတော့9ရွာ6ရွာလောက်ရှိတယ်။6ရွာလောက်ရှိတယ်ပေါ့နော်။နောက်ပြီးတော့ဦးလေးကတော့တောင်းကလောက်ရှိနေတယ်။အဲတိုက်ပွဲအခြေအနေကြောင့်ပြေးရတာဗျ။ချောင်းမအရှိတို့ချောင်းမအနောက်အဲနောက်ပြီးတော့စီပင်တို့အောင်မင်္ဂလာတို့တင်ဝင်တို့မင်းမတို့နော်အိုင်နာကျော်ပေါ့
။ဒါပြင်ကဏီမြို့နယ်အနောက်ဖက်ချမ်းမှာပဲမေလ15ရက်ညနေ3နာရီလောက်မှာပြည်သူ့ကာကွယ်ရေးတပ်ရဲ့ယာယီစခန်းတစ်ခုဝင်စီးခံရတာလို့ပြောပါတယ်
။ညနေ3နာရီလောက်ပေါ့ဝင်စီးခံရတာပေါ့။စခန်းကတော့ဆုံးခွာတာကြာပါပြီ။3နာရီလောက်ရှိပါပြီ။ယာယီစခန်းပေါ့။ယာယီစခန်းကိုဝင်စီးရတယ်။ဒါပေမဲ့ကျွန်တော်တို့ကမိုင်းတွေဆင်ထားခဲ့တာ။ကွဲပါတယ်သူတို့လက်ထိပါတယ်။ဒီကိဒဏ်ရတာတွေတော့တော်တော်များတယ်ကြာ။ဒီအပြောက်တွေကတော့မသိရဘူး။သူတို့ထမ်းတေတာတွေသူတို့လမ်းတော့လမ်းလာတွေတားတဲ့ခါမှာထိခိုက်တာရထားတဲ့ဟာတွေစစ်ကူနေရတယ်လည်းအများကြီးတွေ့ရတယ်။
စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေကြောင့်တောင်းနဲ့ချီတဲ့ဒေသခံတွေဟာနီးဆက်ရာချေးရွာတွေနဲ့တောတောင်တွေထဲမှာမိုးကာတဲ့ထိုးပြီးဖြစ်တယ်လို့နေထိုင်စားတောက်နေကြရတာပါစစ်ပြေးဒုက္ခတွေတွေအများစုဟာအချင်းအနေတည်ငြိမ်ရင်မိမိတို့နေရက်ကိုပြန်လာပြီးစစ်တပ်ကရွာတွေကိုဝင်လာရင်တောတောင်တွေထဲပြန်လဲပုန်းခိုကြရတယ်လို့လည်းဒေသခံတွေကပြောပါတယ်အခုလိုခဏခဏပြေးလွှားနေရတဲ့ဒုက္ခတွေဟာအခက်အခဲမျိုးစုံရင်ဆိုင်နေကြရတာလည်းဖြစ်ပါတယ်ရှင်။